တယ်လီနော်ဆက်သွယ်ရေးကုမ္ပဏီဟာ2021ခုနှစ်အတွင်းကုမ္ပဏီရဲ့အမြတ်ငွေပမာဏအကြီးအကျယ်ကျဆင်းသွားရတာဟာစစ်တပ်ကအာဏာသိမ်းပြီးနောက်မြန်မာနိုင်ငံကနေထွက်ခွာခဲ့တာဟာအဓိကအကြောင်းရင်းတစ်ရပ်ဖြစ်တယ်လို့ကုမ္ပဏီကမုတ်ထူးနေမှာထုတ်ပြန်ကြေညာပါတယ်။2020ခုနှစ်ကကုမ္ပဏီရဲ့အတရင်အမြတ်ငွေဟာနော်ဝေးခရိုနာ 18.3 ဘီလီယံအမေရိကန်ဒေါ်လာ1ဘီလီယံနီးပါးရှိခဲ့ရာကနေ2021ခုနှစ်မှာခရိုနာ 1.5 ဘီလီယံအမေရိကန်ဒေါ်လာတန်190လောက်ကိုရောက်ချသွားခဲ့ပါတယ်။ဒီလိုအမြတ်ငွေကျဆင်းမှုရဲ့တဝက်လောက်ဟာမြန်မာနိုင်ငံမှာလုပ်ကင်ခဲ့တဲ့တယ်လီနော်မြန်မာရဲ့အမြတ်ငွေကျဆင်းသွားမှုကြောင့်ဖြစ်ပြီးကျန်တဲ့တဝက်ကတော့ပစ္စည်းကရိယာတွေနဲ့အတိုးနှုန်းကွာခြားမှုကြောင့်ဖြစ်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံကတယ်လီနော်လုပ်ငန်းတွေကိုလစ်ဗနွန်နိုင်ငံက M1 အုပ်စုကိုရောင်းချမယ်လို့တယ်လီနော်ကပြီးခဲ့တဲ့ဇူလိုင်လတုန်းကပြောဆိုခဲ့ပါတယ်။ဒါပေမဲ့မြန်မာနိုင်ငံကလုံထုံးလုံနည်းနဲ့ဥပဒေတွေအရနောက်ဆုံးအတည်ပြုချက်ကိုစောင့်ဆိုင်းနေရဆဲဖြစ်ပါတယ်။